ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒ ြပါဆိုပြီးတော့ညွှန်ကြားထားတာလည်းရှိပါတယ်။ဒါပေမဲ့နိုင်ငံရေးပါတီတွေဘက်ကရောကိုယ်စားလှယ်လောင်းတွေဘက်ကရောလိုက်နာမှုအားနည်းနေတယ်။ဒါကြောင့်သက်ဆိုင်တဲ့ပါတီတွေဘက်ကကြီးကြပ်ပေးကြပါအောင်ဆိုပြီးတော့ရွေးကောက်ပွဲကော်မရှင်ကမနေ့အောက်တိုဘာလ24ရက်နေ့ကလည်းကြေညာချက်ထုတ်ပြီးမြစ်တာရက်ခံတဲ့အထိဖြစ်ခဲ့ပါတယ်။ဒီကြားထဲမှာအာဏာရပါတီနဲ့အတိုက်ခံပါတီထောက်ခံဝင်းရံတဲ့သူတွေကြားမှာခိုက်ရန်ဖြစ်တာတွေမတော်တဆဖြစ်တာတွေနဲ့စိုးရိမ်ရာနေတာဖြစ်လာပါတယ်ဒီပေါ်မှာရွေးကောက်ပွဲကိုအနီးကပ်စောင့်ကြည့်နေတဲ့မမျှနန္ဒာတင်းတို့အနေနဲ့ပေါ့နော်ဘယ်လိုများသုံးသပ်မိလဲ
ခုကတော့ဒီကိုဗစ်ကာလမှာတော့ဒီကျန်းမာရေးဝန်ကြီးဌာနကနေပြီးတော့မှကိုဗစ်စီကန်းနေပေါ့နော်ဒီမက်ဆက်စီယူနေခါမှာဒီလိုက်နိုင်ရမယ့်ကိုဗစ်ချင်းမီစီကန်းတွေကိုထုတ်ပြန်နေတာမျိုးရှိတယ်ပေါ့နော်ဒီ SOP 1နဲ့2ဆိုပြီးတော့အဲဒါပေမဲ့လည်းပဲတတိယရောက်ဒီဆောင်ရွက်နိုင်မှုကြတော့နည်းနည်းကွဲပြားသွားတယ်ပေါ့နော်ဆိုတော့အဲ့ဒါကတော့ဘယ်လိုဖြစ်လဲဆိုဒီကိုဗစ်ကသူကဒီလူငါးဆယ်ပေါ့နော်လူကတ်တက်လိုက်တဲ့အခြေအနေပေါ်မှာတခါလေးမှကိုယ်စားလှယ်လောင်းနေကိုယ်ဟန်မပါတော့ဘဲနဲ့အဲဒီဝင်းရံထောက်ခံတဲ့သူတွေဆိုပြီးတော့မှဒီအုပ်စုလိုက်တွေကထွက်ကြလာပေါ့နော်ဒါပါတီပေါင်းစုံကနေပြီးတော့သွားကြလာကြတယ်ပေါ့နော်ဆိုတော့အဲ့ဒီအခါမှာကျတော့ခွင့်ပြုချက်တင်တာမျိုးမရှိတော့ဘူးပေါ့နော်ဒီပါတီတစ်ခုနဲ့တစ်ခုနဲ့ထိတိုက်ဒီလက်ညှိုးမှတွေ့တာတွေရှိရဲ့ဒီဟာကိုအရေးယူရတာလေဒီအခြေအနေမလုံနိုင်ခဲ့ဘူးပေါ့နော်အဲဒီအရေးယူမှုအပိုင်းနဲ့အဲကြက်ကြက်မက်မက်ဒီဆောင်ရွက်ခဲ့မှုအပိုင်းကလည်းနေတာရဲ့အဲနောက်ပြီးတော့ဒီလူမျိုးရေးပိုင်းကလည်းဒီမချနိုင်ခဲ့တဲ့ပုံမှာအဲတခြားသောဒီမလိုလားအတဲ့ပြဿနာတွေပေါ့နော်ဥပမာဒီထိတိုက်ပေါ့ဒီပါတီနှစ်ခုကဒီစက်မြင်တာအုပ်စုနဲ့ဆိုတာထိတိုက်တွေ့မယ်ဆိုလို့ရှိရင်ဒီအရင်းပွားမှုတွေဖြစ်တဲ့ဒီလက်တက်နှစ်ကြတဲ့ဟာတွေဖြစ်တယ်ပေါ့နော
်မြန်မာပြည်မှာဆိုရင်အခုမဲဆွယ်စည်းုံနေကြတယ်ပေါ့နော်ဒါပေမဲ့တိုင်းရင်းသားနိုင်ငံရေးပါတီတွေမဲဆွယ်စည်းုံမှုတွေမှာဘာပြဿနာမှမရှိပါဘူးဒါပေမဲ့ဒီပါတီကြီးနှစ်ခုဖြစ်တဲ့လက်ရှိအာဏာရပါတီ NND ရဲ့အတိုက်ခံပါတီပြည်တော်စုတက်ထိုင်ရင်းနဲ့ဖွံ့ဖြိုးရေးပါတီရဲ့ဒီလူအုပ်စုတွေကြားမှာထိတိုက်ရင်ဆိုင်မှုတွေဖြစ်ခဲ့ပါတယ်လူငယ်တွေရဲ့ပိုင်းတော့ဟာဆိုရင်မကွေးတိုင်းဘက်မှာလူအသက်ဆုံးရှုံးရတဲ့အထိဖြစ်ခဲ့ပါတယ်နောက်လူအုပ်စုလိုက်ရေမတော်တဆတိုက်တာတွေနောက်လူလူအသက်အရင်ရှိတဲ့အနေအထားတွေလည်းဖြစ်လာနေတော့တက်ဆိုင်တဲ့နိုင်ငံရေးပါတီတွေဘက်ကရောပြည်တော်စုရွေးကောက်ပွဲကော်မရှင်ဘက်ကရောဘလို့ကြက်ကြက်မက်မက်ဆောင်ရွက်တဲ့လို့အကြံပေးနိုင်တာရှိပါလဲရှင
်အတိအကျတော့လေကျွန်တော်တို့ကဒီမြို့နယ်တိုင်းမှာဒီရွေးကောက်ပွဲလူမျိုးရင်းနဲ့စစ်မှန်ဆောင်ရွက်ရေးကော်မတီဆိုတာရှိတယ်ပေါ့နော်အဲ့ဒီမှာဆိုရင်ကျွန်တော်တို့ကဒီအုပ်ချုပ်ရေးပိုင်းပါမယ်နောက်ပြီးတော့ဒီရဲမှုပေါ့နော်ရဲမှုပါမယ်နောက်ပြီးတော့ဒီမြို့နယ်ရွေးကောက်ပွဲကော်မရှင်အပါရဲနောက်ရမီရဖတွေလည်းပါတယ်ပေါ့နော်ဆိုတော့ဒီရွေးကောက်ပွဲဆိုင်ရာလုံခြုံရေးနဲ့စီမံခန့်ခွဲရေးကော်မတီကိုကျွန်တော်တို့ကဒီအမြန်ဆုံးအသက်သွင်းရမယ်ပေါ့နော်ဒါနံပါတ်1ဒါနံပါတ်2ကတော့ခုနကဒီကိုယ်စားလှယ်လောင်းနေရာပဲထွက်ထွက်ဝင်းရံလူတွေကပဲထွက်ထွက်ဒီအခြေအနေပေါ်မှာဒီဖွံ့ဖြိုးချက်တင်ရမယ်ဆိုတော့ဒီအခြေအနေတစ်ခုကိုထုတ်ပြန်ဖို့လိုပြီးတော့အဲ့လိုမျိုးတွေဒီတင်လာတဲ့အခါမှာလည်းဒီချက်ချင်းဒီလုံခြုံရေးပေါ့နော်ဒီလုံခြုံရေးကဒီလိုက်ပါသွားဖို့လိုတယ်လိုက်ပါဒီလိုလိုက်ပါသွားခြင်းအဖြစ်ဆိုရင်ဥမာပါတီတစ်ခုနဲ့တစ်ခုနဲ့ထိတိုက်တွေ့တဲ့အခါမှာဒါပြုတင်ပြီးတော့မှတားဆီးနိုင်တယ်နောက်တစ်ခုကတော့ဒီအာလီဝန်နေဆိုင်နေပေါ့နော်ဒါပြပကဖြစ်တော့မဲ့အသွင်ကိုစောင့်နေပြီးဆိုတာနဲ့ဒါတွေ့တဲ့လူတွေကလူကောက်ပတ်ဆိုင်လုံခြုံရေးကော်မတီကိုအကြောင်းကြားတာမျိုးတုံးမလို့ရှိရင်အနည်းဆက်ဆုံးရက်စခန်းကိုအကြောင်းကြားတာမျိုးလေးပေါ့နော်အဲ့ဒါမျိုးတွေကိုပြုတင်ပြီးတော့မှဒီလုပ်တင်တယ်နောက်အရေးကြီးဆုံးတစ်ခုကတော့ခုနကဒီလူကောက်ပတ်ဒီလူမျိုးရေးနဲ့စီမံခန့်ခွဲရေးကော်မတီအနေနဲ့ကတော့ဒီကောစင်တာလေးဖွင့်တင်နေပေါ့နော်ဒီကောစင်တာလေးမှာဒီမက်ဆနာရှင်ပြည်သူလူထုတရားဥပဒေကပဲဖြစ်ဖြစ်ဒီရွေးကောက်ပွဲဆောင်ကြည့်အဖွဲ့တွေကပဲဖြစ်ဖြစ်ဖုန်းဆက်လိုက်ပြီးဆိုတာနဲ့ဒီနေရာမှာတော့ဒီပြည်ပကဖြစ်တော့မဲ့အခြေအနေကိုတွေ့နေရပြီးအခုအချင်းများနေကြပြီးချက်ချင်းဒီဟိုပါပေါ့နော်ဒီလူမျိုးရေးကိုလွှတ်ပေးပါဆိုလို့ရှိရင်ဒီလူမျိုးရေးကရောက်လာအောင်ပါပေါ့နော်ပြည်တော်ဒီရွေးကောက်ပွဲနဲ့ပတ်သက်တဲ့ဒီပြိပခါတို့ဒီအကြံပေးမှုလို့ဆိုတာကလည်းဒါတူတစ်ဖွဲ့တည်းပေါ့နော်ကော်မရှင်တစ်ဖွဲ့တည်းနဲ့လည်းဒါလုပ်လို့ရတဲ့အနေအထားမျိုးမှမရှိဘူးသူကဒီလိုမျိုးရေးလဲလိုအပ်တယ်အဲ့တော့ကျွန်တော်တို့ကလည်းဆိုသတင်းချက်လက်ဆီစဉ်မှုတွေလည်းမြန်ဆန်နေရမယ်ပေါ့နော်မြန်ဆန်နေရမယ်ချက်ချင်းဒီရောက်ကအကြောင်းကြားပြီဆိုရင်တုတ်ပြန်ပြီးတော့မှဒီ action ယူတဲ့ဟာမျိုးပေါ့လေအဲ့ဒါမျိုးကိုတော့ဒီနှစ်ပတ်အတွက်တည်းမှာဒါအရေးတကြီးလွှတ်ဆောင်ချက်တယ်လို့ကျွန်တော်တို့ကဒီအကြံပြုချင်တာပေါ့နော
်ဟုတ်ကဲ့ရှင်အဲ့တော့ဒီနှစ်2020ရွေးကောက်ပွဲထူးခြားချက်ကလည်းကယောဂါဖြစ်ပွားနေတဲ့အချိန်ဖြစ်တာပေါ့နော်အဲ့တော့ဒီလိုစီးရုံးရေးအောင်နိုင်ရေးတွေလူအုပ်စုလိုက်တွေတွာလာနေတဲ့အချိန်မှာဝင်းရံနေတဲ့သူတွေအတွက်တည်းမကောက်ဘောနော်အများပြည်သူရဲ့အသက်အန္တရာယ်လုံခြုံရေးအတွက်ကလည်းစိုးရိမ်ရာရှိပါတယ်ဒီတော့အရေးကြီးလိုက်လာရမယ်လမ်းညွှန်ချက်တွေကိုရောမမျှနန္ဒာအသင်းအနေနဲ့ဘယ်လိုအကြံပြုချင်တာရှိပါလဲရှင်
ပါတီက โอ้ตัวดีวุ้ยอันนี้ผมมาทับโพสต์ไปว่ามาทับยันในหางเรือเรือชีเลยก็เนาะถ้าไม่เลเวลที่จะมาแม่ดีลงในมือจ้ารอที่ขัดตัวเลยก็เนาะมาโอ้ยอันนี้สุดาก็เลยปฏิวิหารเลยเขาไม่ที่มาหูดานูเลยเช่นนั้นเลยก็เนาะถ้าไม่เลเวลที่จะปูมือไปรอที่ตั้งใจเดี๋ยวสิมีสิ่งนี้ก็เนาะอุมาปฏิวิหารมาทับยาวสุดเลยหางเรือทุกคู่แบบที่ที่ที่ลูกมีลูกดานูแบบที่เป็ดเกลือตัวเมียสุดโลชีเลยที่สิมีสิ่งนี้เนี่ยอันนี้ดีลงอะไรทำมาปูอังม ဒီအထူးရဲပေါ့နော်အခုဆိုရင်ကျွန်တော်တို့သိရတဲ့လောက်ကဒီအထူးရဲတွေကိုဒီရေကောက်ပွဲနေတစ်နေ့ပေါ့နော်ဒီရေကောက်ပွဲနေအတွက်ဒီတန်ဖိုးရေမဲ့ုံတုံးပစ္စည်းတွေတဲပို့ပြုပို့ပေါ့နော်အဲ့လိုမျိုးတွေအတွက်ပဲတာဝန်ပေးတယ်ဆိုကျွန်တော်တို့သိရတယ်ဥမာဒီမက်ဆေ့ချ်ရှင်ရေးပိုင်းနေအပြုရဒီဝန်ရမ်းသူတွေသွားတဲ့လမ်းနေမှာဒီလိုမျိုးရေးကိုမတွေ့ရဘူးပေါ့နော်ဒီလိုမျိုးရေး ဒီကောက်ပွဲဆိုင်ရာပြည်ပခနဲ့အဒီအကြံဖတ်မှုတွေကိုပို့ပြီးတော့မှဒါဖြစ်လာနိုင်စေရေပေါ့နော်ဆိုတော့ဒီပြောင်းချက်မှုလို့ဆိုရင်ဒီမှာတို့ကဒီတင့်တော်နဲ့ထုတ်ပြန်ချက်တခုကိုဒီမှာတို့အမြင်ဆုံးဒါထုတ်ပြန်တဲ့နေပေါ့နော်ဥပမာဝင်းရံသူတွေဆိုလို့ရှိရင်လည်းဒါကွန်ပျူတာတရားမယ်ဆိုရင်ဟာမျိုးဒါမလို့ရှိရင်လည်းအဲ့ဒီမှာဒီလုံခြုံရေးလိုက်ပေးတာမျိုးပေါ့နော်ဒီလိုမျို င်းစီကနေအဲ့ဒါဆိုရင်ခေါ်ယူတတိပေးတဲ့အခြေအနေမျိုးတွေအဲလုံးလုံးလို့ရှိရင်လည်းဒါတတိမှုပြတဲ့အရာအမှုဖွင့်တဲ့ဟာမျိုးတွေပေါ့နော်။ဒါမျိုးတွေကိုတော့ဒါတုံးဆောင်တဲ့နေလို့ချင်ပါလေ
။ဟုတ်ကဲ့အခုပြောနေတာကတော့မျိုးပေါ်လူစုရဲ့လုံလုံရေးပေါ့နော်။နောက်တစ်ခုကတော့တိုင်းရင်းဒေသတွေကအထူးသဖြင့်ဒီတိုက်ပွဲတွေဖြစ်ပြီးတော့စေပရိပခါတွေဖြစ်နေတဲ့နေရာပေါ့နော်။မအဲ့မှာတက်မတော်ရဲ့အကြံပေးချက်အရာရွေးကောက်ပွဲကိုကျင်းပခွင့်မပေးတာတွေရှိတယ်။ဒါမဲ့ချင်းပြည်နယ်ပလောဝဘတ်ဆိုရင်ရွေးကောက်ပွဲကျင်းပခွင့်ပေးလိုက်တာရှိတယ်။အဲ့တော့ဒီလိုမျိုးနယ်မြေဒေသလုံခြုံမှုစိုးရိမ်စရာနေရာတွေကပြည်သူလူထုရဲ့လုံခြုံရေးအတွက်သက်ဆိုင်တဲ့ပြည်နယ်နဲ့တိုင်းတာဝန်ရှိတဲ့သူတွေရောနောက်ပြီးတော့မျိုးနယ်ရွေးကောက်ပွဲကော်မရှင်တာဝန်ရှိတဲ့သူတွေဘက်ကအရေးကြီးပါတွေဆောင်ရွက်ပေးတယ်လို့ထင်ပါလေရှင
့်။အတိအကျတော့လေဒီလိုနေရာမျိုးတွေမှာဒီလုံခြုံရေးပိုင်းပေါ့နော်အဲကျွန်တော်တို့ပြီးခဲ့တဲ့ဒီ3ရက်တာပေါ့နော်ဒီအောက်တိုဘာ19ရက်20 22မှာကျွန်တော်တို့ဒီနိုင်ငံရေးပါတီ30ကျော်လောက်နဲ့ကျွန်တော်တို့ဒီဆွေးနွေးပွဲပေါ့နော်ဒီရွေးကောက်ပွဲပြည်ပခန့်နယ်လုံခြုံရေးဆိုင်ရာဆွေးနွေးပွဲဆိုပြီးကျွန်တော်တို့လုပ်ခဲ့တယ်။နောက်ပြီးတော့ဒီရက်ဖက်အဖွဲ့60ကျော်ပေါ့နော်ဒီဒေတာဘင်းပေါ့ဒေတာအီးမှာရှိတဲ့ဒီ local CSO တွေပေါ့နော်ဒီ local CSO တွေကိုဖိတ်ကြားပြီးတော့ကျွန်တော်တို့အစည်းအဝေးတွေလုပ်တဲ့အခါမှာသူတို့ဘက်ကနေအကြံပြုတဲ့ဟာတွေရှိရပါတော့။ဟိုအထူးသဖြင့်ကတော့အဲ့လိုဒီဒေတာတွေမှာဆိုရင်ကျွန်တော်တို့ဒီရက်ဖက်လူမှုအဖွဲ့တွေနောက်ပြီးတော့ဒီသက်ဆိုင်ရာဒီရွေးကောက်ပွဲကော်မရှင်တို့နောက်ပြီးတော့ဒီစစ်ဆေးညီညာရေးကော်မတီတို့ဒီရွေးကောက်ပွဲလုံခြုံရေးဆိုင်ရာအဖွဲ့တွေပေါ့နော်။ပုံမှန်ဒါပြည်ဆောင်မှုတွေကိုလုပ်ပြီးတော့ဒီချက်ချင်းဒီအလတ်လုပ်တဲ့စနစ်ပေါ့နော်။ဒီအလတ်လုပ်တဲ့စနစ်ကဘယ်နေရာမှာဆိုရင်တော့ဘာဖြစ်တယ်လုံခြုံမှုရှိတယ်မရှိဘူး။နောက်ပြီးတော့လုံခြုံမှုရှိတယ်မရှိဘူးဆိုတာကလည်းကျွန်တော်တို့ကကိုချက်ချင်းဆုံးဖြတ်လို့ရတာမျိုးမဟုတ်ဘူး။ခါလေးကြရင်လို့ရှိရင်တော့ဆက်ဆက်ညီနိုင်ခြင်းအဖြစ်သူကအဆင်ပြေသွားတဲ့အခြေအနေမျိုးတွေလည်းရှိတယ်ပေါ့နော်။ဆိုတော့အဲ့လိုမျိုးဒီ engagement တွေကိုပို့ပြီးတော့မှလုပ်ပေးရမယ်ပေါ့နော်။ဒီနေရာမှာဒီဆက်ဆက်ညီနိုင်ရေးဒီလုပ်တဲ့အုပ်စုတွေကအားနည်းနေတယ်လို့ထင်တယ်ပေါ့နော်။တစ်ဖက်နဲ့တစ်ဖက်နဲ့မဆွေးနွေးပြီးပဲနဲ့စကားမပြောပြီးပဲနဲ့လုံခြုံရေးအခြေအနေကောင်းမွန်တဲ့နေရာမှာလည်းဒါကြီးကောက်ပွဲမကျင်းပအောင်ဆိုပြီးတော့မှဒီပယ်လိုက်မိတာရရှိနိုင်တယ်လို့တကယ်ဖြစ်နေတဲ့နေရာမှာလည်းပဲဒီပယ်တင်ပယ်ထိုင်တဲ့ကြေးရွာတချို့ရှိနိုင်တယ်။အဓိကတော့စုံကြီးစကားပြောမှသာဒီကျွန်တော်ကဘယ်လောက်ချိန်လေးကြီးဖြစ်နေလဲဘလို့ဖြစ်နေလဲအဲ့ဒီဟာကဖြေရှင်းလို့ရတာမရဘူးလားပေါ့နော်။ဆိုတဲ့အနေအထားမျိုးကိုကျွန်တော်တို့သိနိုင်တယ်
။နောက်တစ်ခုကရွေးကောက်ပွဲအောင်မြင်စွာကျင်းပနိုင်ရေးမှာအဓိကတာဝန်အကြီးဆုံးဖြစ်တဲ့အဓိကတာဝန်အရှိဆုံးဖြစ်တဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်တာဝန်ရှိတဲ့သူတွေကိုရောဒီအချိန်လေးမှာအရေးကြီးလှုပ်ဆောင်ရမယ့်အချက်ဘာတွေကိုထပ်ပြီးသတိပေးစင်တာရှိပါလဲရှင်
။အဓိကလေကျွန်တော်တို့ဒီမှာကနှစ်ပိုင်းဖြစ်တာပေါ့နော်။ဟိုတစ်ပိုင်းကကြတော့ခုနကဒီ COVID ပေါ့နော်။ကျန်းမာရေး security ပေါ့။ဒီကျန်းမာရေးလုံခြုံရေးနဲ့နောက်တစ်ခုကဒီပြည်ပခန့်ဆိုင်ရာဒီလုံခြုံရေးတစ်ခုပေါ့နော်ဒီနှစ်ခုကိုဟိုတပိုင်းတစ်ထဲဒီဖြည့်ချင်းရတဲ့အခြေအနေဖြစ်တယ်ပေါ့နော်ဒါလည်းဟိုကျွန်တော်တို့ဒီရက်ဖက်အဖွဲ့တွေကလည်းကျွန်တော်တို့တွေကသာဒီဝေဖန်ပြောဆိုနေရဆိုပေမဲ့တကယ်တမ်းလက်တွေ့မှာဒီလောက်ရတဲ့အခါမှာလည်းကိုယ်တိုင်ကိုယ်ကျလောက်ရတဲ့အဖွဲ့အစည်းတွေအနေနဲ့တော့ဒါတို့တို့မှလည်းအခက်အခဲတွေတော့ရှိမှာပေါ့နော်ဒီမထင်မှတ်ထားတဲ့ဟာတွေကိုဒါပြင်ဆင်ရတဲ့အားမျိုးပေါ့နော်ဆိုတော့အဲ့လိုမျိုးဟိုဒီဖြစ်တဲ့အခြေအနေပေါ်မှာဆိုရင်ကျွန်တော်တို့ကပြင်ဆင်ရမယ့်ဟာတွေကများတယ်များတယ်ဆိုတော့သူတစ်ဖြစ်ကတော့ဒီလိုရက်မျိုးမှာဒီ ောင်းတာကတော့ဒီရွေးကောက်ပွဲကော်မရှင်အနေနဲ့ဥပဒေနဲ့နိုင်ငံရေးပါတီတွေကြီးကနေအကြံပြုချက်တွေကိုတောက်လျှောက်တည်ယူနေတာမျိုးပေါ့နောက်တစ်ခါလေကျတော့လေအစည်းအဝေးလုပ်ကြဆိုတာအချိန်ကုန်တဲ့ခါကျတော့အစည်းအဝေးရဲ့လို့မဟုတ်ပြင်မယ်လေဒီနေရာမှာတော့ဒီလိုဖြစ်နေတဲ့ဒါဆိုလို့ရှိရင်ချက်ချင်းဖြစ်ရှင်းနိုင်တဲ့ဒီ communication လမ်းကြောင်းလေးတွေပေါ့နော်လမ်းကြောင်းလေးတွေကိုကျမတို့ကဒီချမှတ်ထားဖို့လိုတယ်နောက်တစ်ခုကကျတော့ဒီတာဝန်ယူမှုတာဝန်ခံမှုပေါ့နော်တစ်ခါလေကျရင်တော့ကျမတို့ရဲ့ဒီလူမှုအဖွဲ့အစည်းပေါ့နော်ဒီကျမတို့လူမှုအဖွဲ့အစည်းကဒီဘယ်သူမှဘာတာဝန်ရှိမှန်းမသိဘူးနော်ပြီးတော့ကိုယ့်ရဲ့တာဝန်ကိုလည်းကိုကဘယ်လိုပြောမလဲအတုံးမပြုတ်ရဲတဲ့ဟာမျိုးလည်းရှိတာပေါ့နော်ကို့ဥမာဒီသတင်းတစ်ခုကတော့ရောက်လာပြီပေါ့ဥမာထားပါတော့မြို့နယ်ကော်မရှင်ပါပဲဖြစ်တယ်မဟုတ်ရင်ဒီရက်ဖက်တစ်ခုခုမှလည်းကိုကဒီသတင်းလေးတစ်ခုကိုတော့ကိုကရလိုက်တယ်ဒါလည်းပဲဒီရုပ်ောက်ပွဲလုံခြုံရေးအတွက်အရေးကြီးတယ်ပေါ့နော်အဲ့လိုမျိုးဆိုလို့ရှိရင်ကိုကဒါကိုဆုံးဖြတ်နိုင်လားကိုလုံနိုင်လားဒါချက်ချင်းလုပ်ဖို့ဒါမှမဟုတ်ကိုမလုံနိုင်ဘူးဆိုရင်ချက်ချင်းဒီဟာကိုဒီတက်ဆိုင်တဲ့သူတွေစီကိုသတင်း message ကိုအရောက်ပို့ဖို့ပေါ့နော်အဓိကဒီ communication ကောင်းကောင်းလုပ်ဖို့လိုပါတယ်နောက်ပြီးတော့မှဒီမှာကဒီစစ်စစ်နေနိုင်ရေးအဖွဲ့တွေကပို့ပြီးတော့မှအားကောင်းဖို့လိုတယ်ပေါ့နော်အကောင့်နေပို့လို့ရတယ်နောက်တစ်ခုကလည်းဒီဒေတာတိတိမှရှိတယ်ဒီအရက်ဖတ်အဖွဲ့ပေါ့နော်ဒီအရက်ဖတ်အဖွဲ့တွေကိုလည်းဖိတ်ခေါ်ပြီးတော့မှဒီလိုမျိုးဒီလူောက်ပွဲနဲ့ပတ်သက်တဲ့ဒီအခြေအနေတွေရှိနိုင်တယ်ဆိုလို့ရှိရင်တို့ကိုဒီတက်ဆိုင်ရာကိုအကြောင်းကြားပေးဖို့အတွက်ပူးပေါင်းဆောင်ရွက်ရတဲ့ဟာမျိုးကိုတော့လုပ်ရမယ်ပေါ့နော်ဆိုလိုချင်တာကတော့ဒီအချိန်မှာဒီလိုအခက်အခဲတွေပေါ့နော်ဒီဘေးကနေဒီတက်ယောဂါရှိနေတဲ့အချိန်မှာတူတူယောက်တည်းရင်အားတွေလည်းကျွန်တော်တို့ကလုပ်လို့မရဘူးအဲ့ဒါကြောင့်မို့လို့အလုံးကဒီပူပေါင်းပြီးတော့မှဒီလူမျိုးကြီးနဲ့ပတ်သက်တဲ့ဖြစ်နိုင်တဲ့များသောဒီအကြံပြုချက်တွေကိုဟိုလုံဆောင်နိုင်တဲ့များတတ်နိုင်ဆုံးလုပ်သွားတဲ့နေပေါ့နော်ဒီဟာကိုပဲပြောချင်ပါတယ်